ညီနောင်မဟာမိတ်သုံးဖွဲ့ထဲမှာပါတဲ့တအောင်းမျိုးသားလူမျိုးရေးတပ်မတော်တရားလန်လေးကိုတိုက်ပွဲတွေကိုမရက်ဘူးဆိုရင်အရေးယူဆောင်ရွက်မယ်လို့တရုတ်ကနေပြီးတော့စာပေပို့တိုက်တွန်းလိုက်ပါတယ်။မြန်မာပြည်မြောက်ပိုင်းနဲ့တရုတ်မြန်မာနယ်စပ်မှာရှိတဲ့တရုတ်လူမျိုးတွေအတွက်အန္တရာယ်ဖြစ်နိုင်မဲ့လူရက်တွေအားလုံးကိုရပ်တန့်ပြီးတော့တရုတ်နဲ့ပူးပေါင်းဆောင်ရွက်ပါလို့ရွှေလီမြို့လုံခြုံရေးကော်မတီကတရားလန်လေးကိုစာပေပို့ခဲ့တာပါ။ဒီစာအပေါ်မှာတရားလန်လေးဘက်ကဘယ်လိုတုံ့ပြန်ပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်ကတင်ပြပေးထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသတွေမှာစစ်တပ်နဲ့တိုက်ခိုက်နေတဲ့တောင်မျိုးသားလွတ်မြောက်ရေးတပ်မတော် TNL အဖွဲ့ကိုရွှေလီမြို့လုံခြုံရေးကော်မတီကဩဂတ်လ29ရက်နေ့နေစွဲနဲ့စာပေးပို့ခဲ့ပါတယ်။တရုတ်ဘာသာနဲ့ရေးထားတဲ့စာထဲမှာနယ်စပ်မှာတရုတ်စစ်တပ်ရဲ့3ရက်ကြာစီးရဲလေးကျင့်မှုတွေပြီးဆုံးတော့မှာဖြစ်ပြီး TNL အနေနဲ့လည်းတိုက်ပွဲတွေချက်ချင်းရပ်ဖို့မျှော်လင့်တယ်လို့ရေးသားထားပါတယ်။တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးတရုတ်နယ်စပ်မှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေအမှုထမ်းတွေမြန်မာနိုင်ငံထဲကတရုတ်စီမံကိန်းတွေလုပ်ငန်းတွေလုံခြုံရေးအတွက်တရုတ်နယ်ပူးပေါင်းဆောင်ရွက်ပါလို့ဖော်ပြထားပါတယ်။တရုတ်နယ်စပ်ဒေသကတရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ဖြစ်စေမဲ့စစ်ဆင်ရေးဆောင်ရွက်မှုအားလုံးကိုရပ်ဖို့ပြောထားပြီးမရရင်တရုတ်ဘက်ကရန်ကိုဟန်တားနိုင်ဖို့အရေးယူဆောင်ရွက်မှုတွေပိုလုပ်သွားမှာဖြစ်ပြီးအကျိုးဆက်တွေကိုခံရလိမ့်မယ်လို့လည်းချိန်ချောက်ထားပါတယ်။အခုလိုတရုတ်ဘက်ကစာပို့တာနဲ့ပတ်သက်လို့ဘလို့တုံ့ပြန်မလဲဆိုတာဆွေးနွေးနေတယ်လို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေရည်ဦးက VOA ကိုအခုလိုပြောပါတယ
်။အာကျမတို့ဘက်ကိုတရုတ်အစိုးရကစာပို့ထားတာမှန်ပါတယ်။ဒီစာနဲ့ပတ်သက်ပြီးတော့မှအာကျမတို့ဒီဘိုကော်မတီကဆွေးနွေးနေပါတယ်။လက်ရှိပါတော့ဘာမှတုံ့ပြန်ချင်တော့ကျမတို့မရှိသေးပါဘူး
။ TNL နဲ့အတူညီနောင်မဟာမိတ်အဖွဲ့မှပါဝင်တဲ့တခြားအဖွဲ့အစည်းတွေကိုတရုတ်ဘက်ကအလားတူအကြောင်းကြားတာမျိုးရှိမရှိကိုတော့မသိရကြောင်းလည်းဆက်ပြောပါတယ်။
โอเคแล้วชิจมารุฮะตีดากะจมารุเป็ดကိုပြေးပို့တာဖြစ်တယ်တခြားဘွက်တို့ပြေးပို့ခြင်းကိုတော့ကျမပြောနိုင်ရှင်တော့မရှိသေးပါဘူ
းလောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေပြီးဂျာတာရီနေ့ကတော့စစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့ပါတယ
်ဒီတရက်နေ့အတွင်းမှာတော့နောင်ချိုဘက်မှာတော့တိုက်ပွဲတွေပြင်းထန်နေတယ်အထက်တွေစစ်ကောင်စီရဲ့ပုံခံအမြောက်တပ်စခန်းမှာတပ်ပေါ်ဒီဖြစ်ပေါ်နေပါတယ်ပြီးခဲ့တဲ့ဒီ26ရက်နေ့တော့ကျွန်တော်တို့ဒီတောင်ခံမှရှိတဲ့စစ်ကောင်စီရဲ့ဒီ406 206တပ်စခန်းကိုတော့ကျွန်တော်တို့အပြည့်အစုံပြောင်းနေဖြစ်ပါတယ်တောင်ခံမှလက်ရှိမှာတော့ဒီနှစ်ခုပဲကြာမှဖြစ်ပါတယ်ပေါ့နော်ဒီအမြောက်တပ်602နဲ့ဒီအမြောက်တပ်305တပ်စခန်းဖြစ်ပါတယ
်ဒီကနေ့ညနေပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်စီရေးလေးလာသုံးသက်သူတွေကတော့နောင်ချိုမြို့နယ်တောင်ခမ်းမှာရှိတဲ့အမြောက်တပ်စခန်းတွေဟာပြည်ဦးလေးမြို့ရဲ့လုံခြုံရေးအတွက်အရေးပါပြီးဒီစခန်းတွေကိုလက်လွတ်လိုက်ရရင်စစ်ကောင်စီဘက်ကပြည်ဦးလေးကိုထိန်းချုပ်ဖို့ခက်ခဲနိုင်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းအထိစစ်တပ်ကိုချိန်ချောက်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။တချိန်တည်းမှာပဲကချင်ပြည်နယ်ဗမော်မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေပြင်းထန်နေတယ်လို့တရုတ်အထူးကိုယ်စားလှယ်တင်ရှိဂျွန်းနဲ့ KIA စီဦးစီးချုပ်ဗိုလ်ချုပ်ကြီးဂန်ရှောင်တို့ဒီလ28ရက်နေ့ကတရုတ်နိုင်ငံထဲမှာတွေ့ဆုံတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်တရုတ်အထူးကိုယ်စားလှယ်နဲ့ KIA စီဦးစီးချုပ်တွေ့ဆုံတာနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်တော်တူတယ်ဆိုတာတော့ကြားပါတယ်ဒါပေမဲ့ဗကိစ္စနဲ့တွေ့တာလားဘာအကြောင်းအရာတွေဆွေးနွေးတယ်ဆိုတာသဘောတူမြင်ချက်ရထားတဲ့အကြောင်းအရာတော့ဘာမှမကြားဘူးတို့ကျွန်တော်တို့ဌာနချုပ်ပဲကိုပြန်လာပြီလားပေါ့နော်ပြန်မြောက်လာပြီလားအဲ့ဒါလည်းမကြားသိရသေးပါဘူ
းဒီတွေးဆမှုနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ဖို့ညွှန်ကြားထားတာမရှိသေးကြောင်းလည်းပြောပါတယ်ဂျာတာရီနေကတော့ဗမော်နဲ့မိုးမောက်ကြားက9မိုင်နဲ့6မိုင်အကြားမှာစစ်ကောင်စီတပ်ကမြေပြင်ကထိုးစစ်ဆင်တာရှိသလိုလေကြောင်း drone လက်နက်ကြီးစတာတွေနဲ့တနေကုန်ပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ပိုင်းကပဲတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကနေပြည်တော်မှာမြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကတရုတ်စီမံကိန်းတွေတရုတ်ဝန်တန်းတွေနဲ့တရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးကိုကာကွယ်ဖို့ပြောကြားခဲ့ပါတယ်ခင်ဗျာ